လွန်ခဲ့တဲ့တနှစ်ကျော်ကယူကရိန်းလေပိုင်နဲ့အတွင်းမလေးရှားလေကြောင်းပိုင်လေယာဉ်တစ်စင်းကိုပစ်ခတ်ခဲ့မှုအတွက်တာဝန်ရှိသူတွေပေါ် ICC အပြည်ပြည်ဆိုင်ရာပြစ်မှုဆိုင်ရာခွန်ရုံးကစစ်ဆေးမယ်ဆိုတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကဗီတိုသုံးပယ်ချလိုက်ပါတယ်။ဒီခွန်ရုံးဖွဲ့စစ်ဆေးမယ်ကိစ္စကိုမလေးရှား၊နယ်သာလန်၊ဩစတြေးလျ၊ယူကရိန်းနဲ့ဘယ်လ်ဂျီယံတို့ကထောက်ခံခဲ့ကြပြီးမလေးရှားကပြဋ္ဌာန်းချက်မူကြမ်းရေးဆွဲတင်ပြခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့ကကျင်းပတဲ့ကုလသမဂ္ဂလူညိုရေးကောင်စီအစည်းအဝေးဘက်မှာအဲ့ဒီ၅နိုင်ငံစလုံးရဲ့နိုင်ငံသားဝင်ကြီးတွေတက်ရောက်ခဲ့ကြတာပါ။ဒီကိစ္စမှာဗီတိုအာနာမသုံးဖို့ရုရှားသမ္မတဗလာဒီမီပူတင်ကိုအဲ့ဒီနေ့အစောပိုင်းကဒတ်ချ်ဝင်ကြီးချုပ်မတ်ရူ့ကအပြင်းထန်မြစ်တာရက်ခံခဲ့ပါတယ်။မစ္စတာရူ့ရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာမစ္စတာပူတင်ကိုသူကတယ်လီဖုန်းနဲ့ဆက်သွယ်ပြီးနိုင်ငံတကာခွန်ရုံးဖွဲ့စည်းမှုကိုထောက်ခံမှုရရှိဖို့ကြိုးပမ်းခဲ့တယ်လို့ဖော်ပြထားပါတယ်။ရုရှားအစိုးရကတော့အဲ့ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်ပြီးဒတ်ချ်ဥဆောင်တဲ့ပြုလုပ်ဆဲနိုင်ငံတကာစုံစမ်းစစ်ဆေးမှုပြည်ပြည်စုံနဲ့အထိဆောင်ဆန်းလိုတယ်လို့ဆိုပါတယ်။ယူကရိန်းနဲ့အနောက်နိုင်ငံတွေကတော့အဲ့ဒီလေရင်ကိုပြစ်ချခဲ့တာဟာရုရှားစစ်သားတွေဒါမှမဟုတ်ယူကရိန်းခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့တန်လျာရှိနေကြပေမဲ့ရုရှားကတော့အထက်ခါတလဲလဲညှင်းဆိုပြီးယူကရိန်းတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောနေပါတယ်။